Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ22ရက်တနင်္လာနေ့ညနေညပိုင်း VOA American အတန်ရဲ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2532 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။အခုမှညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီနေ့ညပိုင်းသတင်းတွေကိုပူဇော်ဝင်နိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ CIA တချို့16ယောက်ကိုဖမ်းထားပြီးအဲ့ဒီထက်ကတချို့ကိုတည်တံချလိုက်ပြီလို့ UN ကဒီကနေ့ပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့အိမ်ဖြူတော်မှာတွေ့ဆုံမှုရှိပါတယ်။လာသွားရင်တင်ဆောင်ထားတဲ့အာဂါဒယင်ကိုအိန္ဒိယနိုင်ငံကဒီကနေ့အောင်အောင်မြင်မြင်လွှတ်တင်လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းတော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ပြည်စစ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့ဒုတိယဝန်ကြီးအပါအဝင်သက်ဆိုင်ရာဌာနအကြီးအကဲတချို့ကိုအဂတိလိုက်စားမှုဆွဲချက်နဲ့စုံစမ်းစစ်ဆေးနေပါတယ
်။ဒီလိုစစ်ဆေးတွေးကြည့်ချက်တွေကတော့စစ်ဆေးတဲ့အဖွဲ့ကမတင်ပြသေးတော့လို့။အဲဒီစစ်တဲ့အဖွဲ့ကပဲကိုကော်မရှင်အစည်းအဝေးမှာတော့အရှင်ခံစားတင်နေတာအခုထိတော့မတင်သေးဘူးကစစ်ဆေးသေးပ
ါကော်မရှင်အဖွဲ့ဝင်ဦးစိုးတင်ရဲ့ကြေညာချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါထိုင်းနိုင်ငံချင်းမိုင်မြို့မှာမြန်မာကလေးတွေကိုတောင်းစားခိုင်းနေတဲ့လူမှောင်ခိုးဂိုင်းတစ်ခုကိုဖမ်းဆီးရမှာထိုင်းနိုင်ငံသား2ဦးနဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးကလေး10ဦးကိုကယ်ဆယ်နိုင်ခဲ့ပါတယ်2020ရွေးကောက်ပွဲအတွက်ပြိပက္ခဖြေရာဒေသတွေကမဲဆန္ဒရှင်စည်ရင်ပြည့်စုံနိုင်ရေးနေစုံနယ်ပြားတွေမှာကျင်းပနိုင်မဲ့ရွေးကောက်ပွဲအလားအလာနဲ့လူလူရဲ့ပူးပေါင်းဆောင်ရွက်မှုတွေအကြောင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်နဲ့တည်တံ့တွေ့ဆုံမေးမြန်းချက်လူသားတွေမတိုင်ခင်လကဘာပေါ်ကို trace ban တွေကိုအရင်စမ်းသပ်လွှတ်တင်ခဲ့တဲ့အကြောင်းတွေကိုနှာစင်ကြရမှာပါအခုအရင်ဆုံးတော့တင်းလာနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလိုင်းတို့ပြောပြပါမယ်ရှင
်အမေရိကန်တချို့16ယောက်ကိုဖမ်းဆီးထားပြီးအဲ့ဒီထက်ကတချို့ကိုတည်တံ့ချလိုက်ပြီးလို့အီရန်နိုင်ငံကဒီကနေ့ကြေညာပါတယ်ဒီတချို့တွေကိုပြီးခဲ့တဲ့နှစ်အတွင်းကဖမ်းခဲ့တာဖြစ်တယ်လို့အီရန်ထောက်လှမ်းရေးဌာနကဆိုပါတယ်အဲ့လူတွေဟာအမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA အတွက်စစ်ဖက်နဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကနေပြုတ်ဝဲချက်လက်တွေကိုစုဆောင်ရယူခဲ့ကြတယ်လို့လည်းဆိုပါတယ်အမေရိကန်ကအဆင့်မြင့်ရှုပ်ထွေးတဲ့တင်နန်းတွေပေးထားတဲ့ကြားကပဲတချို့လူဆွဆွဲခံထားရသူတွေကဘယ်သူမှအီရန်ကိုဒုက္ခပေးဖို့အကြံစီတွေအောင်မြင်မှုမရခဲ့ဘူးလို့အီရန်တံပြန်ထောက်လှမ်းရေးဌာနတာဝန်ရှိသူတူကပြောပါတယ်တချို့တွေနဲ့အချိန်ဆက်လုခဲ့တယ်လို့ဆိုရဲ CIA အရာရှိဆိုသူတွေရဲ့တပ်ပုံတွေကိုတော့မှရုပ်သံသတင်းတွေထဲမှာထုတ်လင်းပြသခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က CIA တချို့တွေကိုဖမ်းထားတယ်ဆိုတဲ့အီရန်ရဲ့ပြောဆိုချက်ဟာလုံးဝမှားပါတယ်။လုံးဝကိုမမှန်ပါဘူး။အကြီးအကျယ်ကြာဆုံးနေပြီးဘာလုပ်ရမလဲဆိုတာမသိတဲ့ဘာသာရေးလွှမ်းမှုတွေအစိုးရကဒရုန်းယာဉ်ကိုပစ်ချလိုက်တယ်လို့ပြောသလိုမျိုးနောက်ထပ်အလိမ်အညာတွေနဲ့ဝါဒဖြန့်ကျက်တွေပါပဲလို့ဒီကနေ့ Twitter မှာရေးပြီးတုံ့ပြန်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တင်းနေလာနေဝါရှင်တန်မှာတွေ့ဆုံတဲ့အခါကလားရှည်ချဖြစ်နေတဲ့အာဖဂန်စစ်ပွဲကိုနိုင်ငံရေးနည်းလမ်းနဲ့အဆုံးသတ်ဖို့လိုအပ်တဲ့အကြောင်းအလေးပေးပြောကြားသွားမယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကပြောပါတယ်။အမေရိကန်နဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတာကိုပြန်ကောင်းအောင်လုပ်ဆောင်ဖို့ရည်ရွယ်ချက်နဲ့သုံးရကြတရားဝင်လာရောက်လက်ပတ်နေတဲ့ဝန်ကြီးချုပ်အင်မရာခန်ဟာတင်းငွေနေကအမေရိကန်ရောက်ပါကစ္စတန်လူမျိုးတွေနဲ့တွေ့ဆုံစဉ်အဲ့လိုပြောကြားလိုက်တာပါ။မနေ့ကရုပ်ောက်ပွဲမှာအနိုင်မရခင်ကတည်းကပြည်ပခါတွေကိုလက်နက်ကင်နည်းလမ်းနဲ့ဖြည့်ရှင်းတာကိုသူ့အနေနဲ့အစဉ်တစိုက်ကန့်ကွက်ပြောဆိုလာသူဖြစ်ပါလေ။အာဖဂန်ကပြဿနာကို CIA ဖြေရှင်းလို့မရနိုင်ဘူးဆိုတာကိုတကဘာလုံးကပြောလာနေကြပြီဖြစ်တဲ့အတွက်သူ့အနေနဲ့ဂုံယူမီချောင်းပြောလိုက်တဲ့အခါမှာတော့တယောက်လာတဲ့ပြည်သက်ကြီးကလက်ခုပ် offer ပေးပြီးတော့ထောက်ခံခဲ့ကြပါတယ်။အဲ့ဒီတွေ့ဆုံပွဲဟာအမေရိကန်ရောက်ပါကစ္စတန်နေတွေ့ဆုံမှုတွေထဲမှာအကြီးဆုံးပွဲဖြစ်တယ်လို့လည်းစီစဉ်သူတွေကပြောပါတယ်။အစောပိုင်းကတော့ပါကစ္စတန်အနေနဲ့အာဖဂန်နစ္စတန်ကနေနေလုပ်ငန်းစဉ်တွေမှာကူညီလှုပ်ဆောင်ပေးဖို့နဲ့ပါကစ္စတန်ထဲမှာရှိနေတဲ့စစ်သွေးကြွတွေကိုရှင်းလင်းပေးရေးခေါင်းဆောင်တွေတွေ့ဆုံတဲ့အခါသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုသွားမယ်လို့အဆင့်မြင့်အမေရိကန်အရာရှိတွေကပြောပါတယ်။အာဖဂန်အစိုးရတပ်ဖွဲ့တွေအပါအဝင်အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေနဲ့တိုက်ခတ်နေတဲ့တာလီဘန်အဖွဲ့နဲ့အမေရိကန်ကြားထိတိုက်တွေ့ဆုံဆွေးနွေးနေအောင်ပါကစ္စတန်ကကြားဝင်ဆောင်ရွက်ပေးနေတာပါ
။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရင်းနဲ့ဆိုင်တဲ့တိတ်ကိုခိုင်လုံတဲ့အထောက်အထားတွေကိုအထူးစွန့်စစ်ဆေးမှုရောဘတ်မူလာကဒီသတင်းပတ်တွင်တင်ပြလိုက်မယ်လို့အောက်လူတော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်လာက Fox ရုပ်သံသတင်းဌာနကိုပြောပါတယ်။ဒီသမရဟာဥပဒေကိုနီလန်ပေါင်းစုံနဲ့ချိုးဖောက်ထားသူဖြစ်တယ်လို့မစ္စတာနက်လာကပြောပါတယ်။ဒါပေမဲ့သမရထရမ့်ရဲ့ Republican Party ကအလွှတ်တော်အမတ်တွေကတော့မစ္စတာမျိုးလာဒီသတင်းပတ်တင်ပြပြောဆိုတာတွေမှာအရင်ထုတ်ပြန်ပြီးသားအချက်အလက်တွေကိုထပ်ပြောတာကလွဲပြီးဘာမှထူးခြားမှာမဟုတ်ဘူးလို့ပြောကြပါတယ်။2016ခုနှစ်သမရယူကောက်ပွဲကာလတွင်မစ္စတာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာရုရှားနဲ့ပေါင်းလုပ်ခဲ့သလားဆိုတာနဲ့ဒီကိစ္စဆုံးလွှတ်ဆစ်ဆေးတာကိုနှောက်ယှက်ဖို့သမရထရမ့်ကတရားရေးပိုင်းကိုဝင်ပြီးဆော့ဖက်ခဲ့သလားဆိုတာမစ္စတာမျိုးလာကဆုံးလွှတ်ဆစ်ဆေးခဲ့တာပါ။ပေါ်ဒူးနေကြရင်တော့သူ့ရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအ အောင်လူတော်တရားရေးကော်မတီနဲ့ထောက်လိုင်းဆိုင်ရာကော်မတီတွေမှာမစ္စတာမူလာကတင်ပြပြောဆိုမှာဖြစ်ပါတယ်။မစ္စတာမူလာရဲ့စွမ်းစစ်ဆေးမှုအပြီးထုတ်ပြန်တဲ့နောက်ဆုံးအစီရင်ခံစာထဲမှာတော့သမ္မတဒေါက်မတော်လကောင်သူ့ရဲ့မဲဆွယ်စည်းဝေးဖွဲ့တော်လကောင်ရုရှားနဲ့ပေါင်းလုပ်ခဲ့တယ်ဆိုတာလုံလောက်တဲ့အထောက်အထားမရှိဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းတရားရေးဘဏ်ကိုသမ္မတကဝင်
အယ်ဆာဗီရိုတမရနိုင်ယစ်ဘူခလီကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပေယိုဟာအမေရိကန်ထိတ်တန်းတန်တမာတအူးအနေနဲ့အယ်ဆာဗီရိုနိုင်ငံကိုဆင်နေတွင်ပြမဆောင်ချင်တွားရောက်လေပတ်ပြီးနောက်မှာအဲ့ဒီလိုပြောကြားလိုက်တာပါအယ်ဆာဗီရိုတမရကအမေရိကန်ဘက်ဦးတည်ပြီးဆက်ဆံရေးပြောင်းလဲလာတဲ့အပေါ်ဝန်ကြီးပွန်ပေယိုကချီချူးပြောကြားပါတယ် တရားဥပဒေစိုးမိုးရေးကိုမြင့်တင်ဆောင်ရွက်တာနဲ့အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ရှင်းလင်းပြသတဲ့လမ်းကြောင်းကိုရွေးချယ်လိုက်ပြီးဖြစ်တာကြောင့်ဒီလှုပ်ဆောင်မှုတွေရဲ့အသည့်အပွင့်တွေကိုနှစ်နိုင်ငံစလုံးကပြည်သူတွေခံစားကြရမှာဖြစ်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါပြင်ဗင်နီဇွဲလားကအကျင့်ပြတ်ချစားတဲ့နီကိုလတ်စ်မာဒူရိုတမရကိုအယ်ဆာ
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 639ညတိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1509မှာလည်းပြောင်းထုတ်လည်ပေးပါရစေ
ဒီကနေ့တနင်္လာညဘက်တွေကိုတိုင်းဆက်လက်ပြောပြနေပါတယ်ဟောင်ကောင်ကိုယ်ပိုင်ဥက္ကဋ္ဌခွင့်ရကျွန်းမှာတနင်္ဂနွေကဒီမိုကရေစီဆန္ဒပြသူတွေကိုအဓိကရုံးနေနေရဲ့တပ်ဖွဲ့ကညည်ရုံပုံပြီးရောဘာဂျီတွေနဲ့နှိမ်နှင်းဖြိုခွဲပါတယ်။ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာတရင်ဘက်9ဘက်မြောက်ဇက်တိုက်ဆန္ဒပြနေကြတာပါ။ဆန္ဒပြသူတို့ကတရုတ်အစိုးရရဲ့ဆက်သွယ်ညှိနှိုင်းရေးယုံအမှတ်တရစီကိုဖျက်ဆီးကြတယ်လို့အစော်ဦးကိုကျဲဦးဘဲဦးတွေအမဲရောက်မှိန်တွေနဲ့ပစ်ပေါက်ပဲပြန်ပြီးလုံခြုံရေးကင်မရာတွေရှိတဲ့နေရာတွေကိုတော့မှုတ်ဆေးတွေနဲ့တုတ်ပစ်ကြပါတယ်။တနင်္ဂနွေကရုံးစကတ်ချင်းနေရာလေပြီးခဲ့တဲ့တရင်ဘတ်တွေတင်ဖြစ်ခဲ့တဲ့ပုံစံတွေနဲ့အလားတူအတိုင်းပဲဖြစ်ခဲ့တာပါ။ငင်းချမ်းတဲ့ဆန္ဒပြပွဲကြီးနဲ့စတင်ပြီးတဲ့နောက်ညဘက်မှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကဘိုးဘီသဘောထားပြင်းထန်တဲ့အစုတွေကြောင့်ရုံးဝင်ဆန်ခတ်ဖြစ်ကြတာပါ။နောက်ရတော့ကြာပြီးတဲ့နောက်အဖျော်အင်ဂျီဝုလူအုပ်စုကမြောက်ရထားပူရာယုံတစ်ခုမှာခီးတွေကိုတိုက်ခိုက်တာကိုလွှတ်တော်မတ်လမ်ချုပ်တင်ဆဲဖုန်းနဲ့ရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။အဲဒီလူတွေဟာ trial လို့တည်ထားကြတဲ့လူစုခိုင်းရဲ့အဖွဲ့ဝင်တွေလို့ယူဆကြပါတယ်။ရာဇဝတ်ပြမှုနဲ့ဆွဲချက်တင်ခံထားရသူတွေကိုဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုလွှဲပြောင်းမဲ့ဥပဒေကြောင့်ဖျက်သိမ်းဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာဖြစ်ပြီးအခုတော့အဲ့ဒီဥပဒေမူကြမ်းကိုစိုင်းငံ့ထားပြီးဖြစ်ပါတယ
်။ထိုင်းနိုင်ငံအတွက်လူမောင်ခုကူးခံရသူတွေကိုကယ်တင်နိုင်တဲ့အရေးအတွက်ဟာဖန်ဆီးရမိတဲ့ဒီကမှာခဏထိုင်းနိုင်ငံအတွက်လူမောင်ခုကူးသူတွေကိုကယ်တင်နိုင်တဲ့အရေးအတွက်ဟာအခုနှစ်အတွင်းအများဆုံးဖြစ်မယ်လို့အစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်။ကယ်တင်ခံရသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်။အင်းဒီချင်းမလေးရှားနိုင်ငံထဲမှာလူအားကတက်တာတဲ့အလုပ်သမားလူအမှုတွေရှိနေတာကြောင့်အခုလိုတရားမဝင်လူမောင်ခုကူးလွတ်လုပ်ငန်းကြီးထွားလာနေတယ်လို့ဆိုပါတယ်။လက်ရှိအချိန်ထိတရားမဝင်လူမောင်ခုကူးခံရသူ994ဦးကိုကယ်တင်နိုင်ခဲ့ပြီးဖြစ်တာကြောင့်မနစ်ကတစ်နှစ်လုံးမှာ622ဦးသာကယ်တင်နိုင်ခဲ့တာနဲ့နှိုင်းယှဉ်လိုက်ရင်တိတိတသာများလာတာဖြစ်ပါလေ။ဒါပေမဲ့2015တစ်ခုနှစ်လုံးမှာ982ယောက်ကယ်တင်ပြီးအများဆုံးစံချိန်ချိုးခဲ့ဘူးတယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းထိုင်းအစိုးရလူမောင်ခိုကူးမှုတပ်ဖြတ်ရေးဌာနကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံအတွင်း၅ဖမ်းလုပ်ငန်းနဲ့အမျိုးသမီးတွေကိုလိန်ကျုံအဖြစ်အသုံးပြုနေတဲ့ကိစ္စနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းနိုင်ငံတကာရဲ့ဝေဖန်တောဆိုမှုတွေကိုထိုင်းအစိုးရရင်ဆိုင်နေရတာပါ။အမေရိကန်နိုင်ငံရဲ့ဌာနကအခုနှစ်အတွက်ထုတ်ပြန်တဲ့လူမောင်ခိုကူးမှုဆိုင်ရာအစီရင်ခံစာမှာလည်းထိုင်းနိုင်ငံအနေနဲ့လူမောင်ခိုကူးတဲ့လုပ်ငန်းတွေကိုထိရောက်စွာကန့်ကွက်ဖြေရှင်းခြင်းမရှိဘူးဆိုပြီးဝေဖန်ထားပါတယ်။ကယ်တင်ခံရသူအများစုကမလေးရှားမှာသွားအလုပ်လုပ်ကြမယ်လို့ပြောဆိုတာကြောင့်အခုနှစ်မှာဖမ်းဆီးရမိတဲ့အရေးအတွက်ဟာစံချိန်တင်သွားနိုင်တယ်လို့ထိုင်းနိုင်ငံလက်ထောက်ရဲမင်းကြီးကပြောပါတယ်။ထိုင်းနိုင်ငံတွင်းရှစ်ပြောင်းလို့သမား9သန်းနီးပါးရှိနေတာမှာဒါဟာထိုင်းနိုင်ငံရဲ့အလုပ်သမားဦးရေစုစုပေါင်း100ခန့်လုံးကျော်ဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အဲ့ဒီရှစ်ပြောင်းလို့သမားအများစုဟာအိနေချင်းမြန်မာကမ္ဘောဒီးယားလာအိုနဲ့အပင်နန်တို့ကဖြစ်တယ်လို့ဆိုပါတယ်
။လာဘော်ကဘယ်သူမှမရောက်သေးတဲ့နေရာတစ်ခုမှာစူဇန်လီလာဖို့လာဆင်းရင်တစဉ်တင်ဆောင်သွားတဲ့ဒိုးရင်ကိုအိန္ဒိယနိုင်ငံရှိပိုင်းစရီဟာရီကူတာရမရှိတဲ့အာဂါသစခန်းကနေဒီကနေ့အောင်မြင်မြင်လွှတ်တင်လိုက်ပါတယ်။အိန္ဒိယနိုင်ငံကိုအာဂါသနည်းပညာဆိုင်ရာအင်အားကြီးနိုင်ငံတစ်ခုဖြစ်လာစေဖို့ရည်ရွယ်တဲ့ဒီစီမံကိန်းကြောင့်လာဘော်မှာဆင်းသက်မဲ့ခြင်းကိုလွှတ်တင်လိုက်တာလည်းဖြစ်ပါတယ်။လာကဘာသွားစီမံကိန်းတွေကိုအခုချိန်ထိအောင်မြင်မြင်လှုပ်ဆောင်ထားနိုင်သေးတာအမေရိကန်ပြည်ထောင်စုရုရှားနဲ့တရုတ်သုံးနိုင်ငံပဲရှိပါသေးတယ်။ဒီကနေ့တဲ့ရင်ပတ်မှာဒုံးရင်လွှတ်တင်ခံပြီးတနာရီတော်မလို့တော့တဲ့အချိန်မှာနည်းပညာပိုင်းချုပ်ရင်းချက်ကြောင့်အစီအစဉ်ကိုပယ်ဖျက်လိုက်ရပြီးတဲ့နောက်ဒီကနေ့နေ့လယ်ပိုင်းမှာအောင်မြင်မြင်လွှတ်တင်လိုက်နိုင်တာလည်းဖြစ်ပါတယ်။ Chandrayaan 2 ဒုံးယံ တက်သွားတာကို တိုက်ရိုက်ယုံတံ ထုတ်လွှင့်ချက်ကနေ တွေ့လိုက်ကြပြီးတဲ့နောက် စောင့်ကြည့်နေသူတွေနဲ့ ထိန်းချုပ်ခံတဲ့က သိပ္ပံပညာရှင်တွေ လက်ခုလက်ဝါးတီအော်ဟစ်ပြီး အချင်းချင်းဝမ်းသာအားရဖွဲ့ဖက်ကြပါလေ အိန္ဒိယ အာဂါသသုတေသနအဖွဲ့ရဲ့ အကြီးအကဲ KC ဗန်းက ဒါဟာလာဘော်ကိုသွားဖို့ အိန္ဒိယရဲ့ သမိုင်းဝင်ခီးစဉ် အစဖြစ်တယ် လို့ပြောပါတယ် Chandrayaan 2 ဟာ အိန္ဒိယ လာဘော်သွားအစီအစဉ် ဒုတိယစီမံကိန်းဖြစ်ပြီး 2008 ခုနှစ်က လုပ်ခဲ့တဲ့ ပထမစီမံကိန်းမှာတော့ လာမျက်နှာပြင်ပေါ်ဆက်ရုပ်ရင်ဆင်းသက်တဲ့အစီအစဉ်မပါဝင်ခဲ့ပါဘူး
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာဒီကနေ့ကားဘုံးဖောက်ခွဲမှုတစ်ခုကြောင့်လူဆက်9ယောက်ထဏ်မှန်းနဲ့သေဆုံးသွားတယ်လို့ဆေးဝါးဆိုင်ရာတာဝန်ရှိသူတွေကအဗီအိုဆိုမာလီဌာနကိုပြောပါတယ်။ဒဏ်ရာရတဲ့နောက်ထပ်လူ20ရှိရကိုဆေးရုံပို့လိုက်တယ်လို့မိုဂါဒီရှုမြို့တော်ကအကြီးဆုံးဆေးရုံညွှန်ကြားရေးမှူးဒေါက်တာမိုဟာမက်ယူဆုဖ်ကပြောပါတယ်။မိုဂါဒီရှုမြို့တော်ကလူစီကားတဲ့ ကျွန်တော်တို့ရဲ့ဒီမိုကရေစီတခုကနေမော်တော်ယာဉ်ကိုဝန်ခွင့်မပေးဘဲပြန်လွတ်လိုက်တာမို့ပြန်လွတ်လိုက်တာလို့မျက်မြင်သက်သေတွေကဗီဒီယိုကိုပြောပါတယ်အဲဆာဘတ်လက်နက်ကိုင်အဖွဲ့တွေကတော့ဒီတက်ခိုင်မှုကိုသူတို့ပြုလုပ်ခဲ့လာလို့ဆိုပါတယ်အဲဆာဘတ်အဖွဲ့ကအခြေခံထောက်လှမ်းရေးတာဝန်ရှိသူတဦးတည်ဆုံသွားပြီးလေးရက်ကြာမှာဒီဘုံဖောက်ခွဲမှုဖြစ်သွားခဲ့တာပါအဲဆာဘတ်အဖွ တွင်တည်ဆုံသွားတယ်လို့လုံချုံရေးဆိုင်ရာအရေးမြစ်တွေက VOA ဆိုမလီဌာနကိုပြောပါတယ်
။ပင်လယ်တွင်တင်္ဂါဝစာအုပ်အပါအဝင်စာအုပ်များစွာကိုဖန်တီးရေးသားခဲ့သူကွယ်လွန်သူစာပေနိုဘယ်ဆုရှင်ကြီး Ernest Hemingway ကိုဂုဏ်ပြုပြီးသူနဲ့အတူဆုံးလူကိုရွေးချယ်ဆုချတဲ့ပြိုင်ပွဲတစ်ခုကိုအမေရိကန်ပြည်ထောင်စု Florida ပြည်နယ်မှာကျင်းပပါတယ်။ဂျူဘာတစ်ဖက်ကန် Florida ပြည်နယ် Key West အရက်က Sloppy Joe's ရမကဆိုင်မှာကျင်းပတဲ့ Ernest Hemingway နဲ့တူတဲ့သူပြိုင်ပွဲကိုအနေနဲ့ရက်ရက်ကသူနဲ့တူတဲ့လူ142ယောက်ဒီနေ့ဝင်ရောက်ရှင်းပြပါတယ်။စုရသွားသူကတော့ Tennessee ပြည်နယ်ကအသက်68နှစ်အရွယ်အငိမ့်စားဘန်လုံငန်းရှင်တယောက်ဖြစ်ပါတယ်။ Ernest Hemingway ဟာ The Old Man and the Sea ကိုပင်လယ်ပြင်နဲ့တံငါးဥစာအုပ်နဲ့1953ခုနှစ်မှာပူလီဇာဆုချီးမြှင့်ခံရပါတယ်။1954ခုနှစ်မှာစာပေနိုဘယ်ဆုချီးမြှင့်ခံရပြီး1962ခုနှစ်မှာကွယ်လွန်ခဲ့ပါတယ်ခင်ဗျာ။
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလှိုင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင်းမြန်ချက်တွေထဲမှာတော့အရင်ဆုံးအဂတိလိုက်စားမှုတိုက်ဖျက်ရေးဆောင်ရွက်ချက်တချို့ကိုနားဆင်ကြရမှာပါ။ပြစစ်စွမ်းရင်ဝင်ကြီးဌာနပြည်ထောင်စုဝင်ကြီးနဲ့ဒုတိယဝင်ကြီးပါဝင်သက်ဆိုင်ရာဌာနအကြီးအကဲတချို့ကိုအဂတိလိုက်စားမှုဆွဲချက်နဲ့စုံစမ်းစစ်ဆေးနေတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။ပြစစ်ထုတ်လုပ်ရေးအတွက်လုပ်ငန်းကုမ္ပဏီတင်တာခေါ်တာနဲ့ပတ်သက်နိုင်တယ်လို့သတင်းတွေထွက်ပေမဲ့အသေးစိတ်ကိုတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ VOA သတင်းတောက်ကိုစောထက်စုံစမ်းမေးမြန်းတင်ပြထားပါရှင်။
အဂတိဆွဆွဲချက်တင်တဲ့ပတ်သက်လို့အဂတိလက်စားမှုတပ်ဖြတ်ရေးကော်မရှင်ကနေလင်းဆက်စွန့်ရင်ပြောင်စုဝင်ကြီးဦးဝင်းခိုင်ဒုဝင်ကြီးဒေါက်တာထွန်းနိုင်ပါဝင်သက်ဆိုင်ရာဌာနညွှန်ကြားမှုအဖွဲ့ဝင်တွေကပါစစ်ဆေးနေကြောင်းကော်မရှင်အဖွဲ့ဝင်တဦးကပြောပါရယ်အသိစိတ်ကတော့အဂတိကော်မရှင်ရဲ့စစ်ဆေးရေးအဖွဲ့ကြီးစစ်ဆေးပြီးတရင်ထုတ်ပြန်မှာပဲသိနိုင်မယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးတင်က VOA ကိုအခုလိုပြောပါရယ
်စစ်လို့စစ်ဆေးတွေးကြည့်ရတဲ့အရောစစ်ဆေးတဲ့အဖွဲ့ကမတင်ပြသေးတော့လို့အဲ့စစ်တဲ့အဖွဲ့ကပဲဟိုကော်မရှင်အစည်းအဝေးမှာတော့အရှင်ခံစားတင်တယ်ဗျအခုထိတော့မတင်သေးဘူးဗျဆက်ဆေးသေးပါဟိုတက်ဆိုင်နဲ့သူကတော့ကျွန်တော်ကတော့အကုန်လုံးမကြအောင်လို့ဆေးရတယ်ဗျကျွန်တော်အမှန်တော့ကျွန်တော်ကြတရားဝင်မထုတ်သေးဘူးဗျကျွန်တော်လုပ်ငန်းအဲ့ဒါလေးအဲ့လိုလေးတွေရှိနေလို့ကျွန်တော်မထုတ်ပြန်သေးတာထုတ်ပြန်ရင်တော့အကုန်လုံးပုံမှာပေါ့လေ
ပြည်အောင်စုဝင်ကြီးဦးဝင်းခိုင်ဟာလက်ရှိမှာကျမ်းမာရေးအကြောင်းပြချက်နဲ့စိတ်ခွင့်ယူထားရလို့လျှက်ဆက်စွန့်ရင်ဝင်ကြီးဌာနအကြီးအကဲရရှိတူပြောဆိုတာကိုဒေတာတွင်းသတင်းတစ်ခုကကိုကားဖော်ပြထားပါတယ်အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကတော့ဥပဒေပုံမှန်20ကာကြီးရဆိုရင်စစ်စိမ့်နေစဲကာလမှာတရင်ကိုလှည့်ဝတ်ထားရှိကြောင်း VOA ကိုပြောပါတယ်။လျှက်စင်းနဲ့စွိုင်းဝင်းကြီးဌာနပြောင်စုဝင်ကြီးဦးဝင်းခိုင်ဒုဝင်ကြီးဒေါက်တာထွန်းနိုင်ပြီးတော့သူတို့ဇနီးရေဖြစ်တဲ့ဒေါ်လှလှမှုဒေါ်တင်းတင်းမော်တို့ရဲ့ငွေစည်ရင်းတွေပြည်ရင်းဘဏ်တွေမှာအထာချင်းရှိမရှိကိုစုံစမ်းပေးဖို့အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဗဟိုဘဏ်ကိုဇူလိုင်9ရက်နေ့စွဲနဲ့အကြောင်းကြားထားရစွာလူမှုကွန်ရက်တွေပေါ်မှာတွေ့နေရပြီးဘဟုဗန်ကလည်းဘန်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းပြန်ကြဖို့စပို့ထားရလို့လည်းသိရပါဗျ။ဘဟုဗန်ကညွှန်ကြားမှုချုပ်ဒေါက်တင်မိုးမိုးကို VOA ကဆက်သွယ်လို့မရတာကြောင့်သိကြအတည်ပြုလို့မရသေးပါဘူး။အခုလိုစုံစမ်းစစ်ဆေးမှုကြီးဖြစ်လာတာဟာတဘာဝတောင်းွေ LNG ကနေလျှက်စစ်ထုတ်ဖို့လိုလားတဲ့ကုမ္ပဏီတချို့ကိုတင်တာမခေါ်ဘဲဝန်ကြီးဌာနဆုံးဖြတ်ချက်နဲ့လုပ်ပိုင်ခွင့်တွေချပေးခဲ့ပြီးရဲ့နောက်ပိုင်းမှာဖြစ်ခဲ့တာပါ။ဒီကုမ္ပဏီတွေထဲမှာနှုတ်ထွက်သွားရဲ့အရင်စီမံဘဏ္ဍာဝန်ကြီးဆောင်ဦးကျော်ဝင်းရဲ့ဇနီးပါဝင်တွေရဲ့ Superin ကုမ္ပဏီလည်းပါပါတယ်။ စူပါရင်းကုမ္ပဏီနဲ့ပြည်အောင်စုဝန်ကြီးဦးဝင်းခိုင်ပိုင်ရဲ့ UE မြန်မာကုမ္ပဏီဟာပူးပေါင်းထားရလို့ကြားထားကြောင်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့မင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မင်းက2018ဇူလိုင်4ရက်လွှတ်တော်မှာပြောခဲ့တာပါ။မကြသေးခင်ကလည်းလျှက်စစ်စွန့်ရင်ဝင်းကြီးဌာနဟာပြည်သူကိုအရှုံးခံပေးနေရတဲ့လျှက်စစ်ကိုအကြောင်းပြပြီးမီတာကားကိုဇူလိုင်1ရက်ကစပြီးတိုးကောက်မယ်လို့ကြေညာခဲ့တဲ့အပေါ်မှာလည်းပြည်သူတွေကြားမှာဝေဖန်မှုကြီးရှိခဲ့တာပါ။အာဂတိလိုက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်အနေနဲ့အာဂတိလိုက်ဆောင်မှုတပ်ဖြတ်ရေးမှာအစိုးရအစစ်မြေတောင်ရှိသူတွေကိုစုံလမ်းအရေးယူခဲ့ရဆိုရင်တနင်္လာရီတိုင်းဝင်းကြီးချုပ်ကိုဖမ်းဆီးအရေးယူခဲ့တာနောက်ဆုံးအချိန်ပါ။ပြောင်စုအစင်ဝင်ကြီးရေကိုတော့အာဂတိလိုက်ဆောင်မှုစွဲချက်တွေနဲ့ရေးယူခဲ့ရမျိုးမရှိသေးပါဘူး။ယာရုကနေနှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝင်ကြီးဟောင်းဦးကျော်ဝင်းကိုစုံစမ်းစစ်ဆေးခဲ့ရမျိုးရှိပေမဲ့စွဲချက်တွေရေးယူနိုင်တာတော့မရှိခဲ့ပါဘူး။အခုလျှက်ဆက်စွန့်ရင်ဝင်ကြီးကိုအာဂတိလိုက်ဆောင်မှုတပ်ဖြတ်ကော်မရှင်ကစစ်ဆေးနေရဆိုတာနဲ့ပတ်သက်လို့တော့အစိုးရဘက်ကတစုံတရာထုတ်ပြန်ပြောဆိုရမျိုးမရှိသေးပါဘူး။
ရက်ဆက်ဝင်ကြီးဌာနကတာဝန်ရှိသူတချို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့အကြောင်းကိုစော်ထက်ပြောပြသွားတာပါ။အခုထိုင်းနိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးဘက်ကိုအလှည့်ပေးပါမယ်ရှင်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာမြန်မာနိုင်ငံသားတွေလက်ပါတဲ့လူမှောင်ခိုခိုင်းတစ်ခုကိုဖမ်းဆီးရမှာတောင်ရံဖို့ခိုင်းစေခံထားရတဲ့မြန်မာကလေး10ယောက်ကိုကယ်တင်နိုင်ခဲ့ပါတယ်။ဒီမှုမှာပူးပေါင်းပါဝင်တဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးထားတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းရောက်ပိုင်းချင်းမိုင်မြို့ကလေးနဲ့အမျိုးသမီးစောက်ရှော့ရေးဖွဲ့ရင်းလူကုန်ကူးမှုတိုက်ဖျက်ရေးဖွဲ့ရင်းနဲ့အမှတ်၅ဒေသရဲတပ်ဖွဲ့ဝင်တွေပူးပေါင်းဖော်ထုတ်ဖမ်းဆီးလိုက်တာကြောင့်ကလေးတငယ်တွေကိုလူကုန်ကူးပြီးတောင်းရန်စားတောက်ခိုင်းတဲ့ခိုင်းကိုဖမ်းမိကြတာပါ။အဲ့ဒီကနေမြမကလေးငယ်၁၀ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းဒုရဲမှူးထီရဖုံအင်တာရလစ်ကအခုလိုပြောဆိုသွားပါတယ
်
ထိုင်းနဲ့မြန်မာနိုင်ငံသားတွေပါဝင်တဲ့ကလေးတွေကိုတောင်းရန်စားတောက်ခိုင်းတဲ့ခိုင်းဟာချင်းမိုင်မြို့ထက်ဆလာရပ်ကွက်မှာအင်ငန်းငါးပြီးမြန်မာနိုင်ငံကကလေးတငယ်တွေကိုမျိုးမျိုးစုံနဲ့ရှာဖွေစုဆောင်းပြီးတံတောင်းသားတွေအဖြစ်တနည်းနေစားကဗန်းငွေ60ပေးပြီးခိုင်းစီနေကြတာလို့ဆိုပါတယ်။ရဲတပ်ဖွဲ့ကဖမ်းမိလိုက်တဲ့တံတောင်းသားလူကုန်ကူးတဲ့ခိုင်းတွေမြန်မာနိုင်ငံသား6ဦးထဲမှာအမျိုးသမီး3ဦးပါဝင်ပါတယ်။ဒါအပြင်ထိုင်းနိုင်ငံသား2ဦးကိုလည်းပူးပေါင်းကြံစီမှုနဲ့ဖမ်းဆီးလိုက်ပါတယ်။ထိုင်းနိုင်ငံထဲမှာတောင်းရန်စားတောက်သူများအားထိန်းချုပ်ရေးဥပဒေ BE-2559 2016ခုနှစ်မှာပြဋ္ဌာန်းထားတဲ့ဥပဒေအရလက်မသေးတွေနဲ့လူမြင်ကွင်းမိတိနေရာမှာမဆိုငွေကြေးတောင်းစားသူတွေကိုဖမ်းဆီးပြီးထောင်ဒဏ်တစ်လနဲ့ဒဏ်ငွေဘတ်တစ်ထောင်အခုလိုမျိုးလူကုန်ကူးလာပြီးတောင်းစားခိုင်းသူတွေကိုတော့ထောင်ဒဏ်3နှစ်နဲ့ဒဏ်ငွေ3000အထိပြစ်ဒဏ်ချမှတ်နိုင်ပါတယ်။အခုရပိုင်းအတွင်းချင်းမိုင်ဈေးတွေမှာတောင်းစားနေတဲ့မြန်မာနိုင်ငံသားကလေး3ဦးကိုစတင်ဖမ်းဆီးပြီးစစ်ဆေးခဲ့ရတာကနေအခုလိုမျိုးကလေးတွေကိုတောင်းရန်စားတောက်ဖို့ခိုင်းစေတဲ့ဂိုင်းကိုဖမ်းမိခဲ့တာပါ။ဒါအပြင်ကလေးတွေထားတဲ့နေရာတွေကိုပါဖော်ထုတ်နိုင်ခဲ့ပါတယ်။အဲ့ဒီဂိုင်းဟာအသက်2နှစ်ကနေ9နှစ်အရွယ်မြန်မာကလေးငယ်တွေကိုမနေ့ပိုင်းမှာတော့ဈေးတွေမှာနေရာချပေးပြီးတနေ့ကုန်တောင်းစားခိုင်းနေကြတာဖြစ်ပါတယ်။တောင်းရန်စားတောက်ဖို့ခိုင်းစေခံရတဲ့မြန်မာကလေးငယ်၁၀ဦးကိုလည်းထိုင်းရနာပိုင်ကြီးကကယ်ဆယ်နိုင်ခဲ့ပါတယ်ရှင်
။မအေးအေးမှပြပြသွားတာပါရှင်။အခု2020ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်ကဘာလို့ဆောင်ရွက်နေပြီလဲဆိုတာပြောပြပါမယ်။ရွေးကောက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီနှစ်2019ခုနှစ်ကိုမဲဆန္ဒရှင်စည်ရင်ပြုစုတဲ့နှစ်အဖြစ်သတ်မှတ်ပြီး2020ရွေးကောက်ပွဲကျင်းပနိုင်ရေးပြင်ဆင်နေပါပြီ။စည်ရင်ပြိပက္ခတွေဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေမှာမဲဆန္ဒရှင်စည်ရင်ပြုစုနိုင်ရေးနေစုံနယ်ပြားကကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုစတာတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
အခုဒီ2019ခုနှစ်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့မဲဆင်းပြုစုတဲ့နှစ်အဖြစ်သတ်မှတ်ထားတာသိရပါတယ်ဆရာ
။ဟုတ်ကဲ့။
အဲ့တော့ဒီမဲဆင်းပြုစုတဲ့နေရာမှာဒီစီရေးပဋိပက္ခတွေဖြစ်နေတဲ့ဒီတိုင်းရင်းသားနေနေတွေမှာပေါ့နော်။ဒီမဲဆင်းပြုစုနိုင်မဲ့အခြေအနေရောရှိပါလားဆရာ
။ဘယ်နေရာမှာမဲဆင်းမကောက်နိုင်မဲ့ဖြစ်နေတယ်လဲ။ဘယ်နေရာတွေမှာစပေးရှောင်ဒုက္ခတွေရောက်နေတယ်လဲ။ဘယ်နေရာမှာရှုပြောင်းလုပ်တာတွေရောက်နေတယ်လဲ။ဒါအားဖြင့်ဒီအချက်လက်တွေကိုတိတိကျကျယူခဲ့ပါဆိုပြီးတော့ပထမအဆင့်ပေါ့နော်။အဲ့လိုဆိုပြီးတော့ဆိုတော့အဲ့ဒီအခါမှာသူတို့ရဲ့ပြန်လဲပြီးတော့တင်ပြလာတဲ့အခါမှာဆိုတော့ဖြစ်တယ်။ကျွန်တော်တို့ကဘယ်နေရာတော့စပေးရှောင်းနေရှိနေပြီ။ဘယ်နေရာတော့ရှူပါလုပ်တာရှိနေပြီ။ဘယ်နေရာတော့မဲဆင်းကောက်လို့မရဘူး။ဒီတဲ့အချက်တည်းရှိရင်တော့အဲ့ဒီနေရာတွေကိုမဲဆင်းကောက်နိုင်အောင်ရွေးကောက်ပွဲကျင်းပနိုင်အောင်ဒ တကယ်လို့အဲ့ဒီနေရာမှာရုပ်ောက်ပွဲမကျင့်ပါနိုင်ခဲ့ရင်လည်းပဲအဲ့ဒီနေရာမှာနေတဲ့မဲဆန္ဒရှိတယ်ဘယ်လိုဆန္ဒမဲပြအောင်ဘယ်လိုလုပ်မလဲပေါ့လေဒါလေးတွေကိုတော့ဟိုစူးစားဆောင်သွားမယ်လို့တော့မာပြီးွားတက်နေချထားပါလေ
ကိုပိုင်ဥချွခွင့်ရဒေတာတွေပေါ့နော
်ဒီ
မှာဝကိုပိုင်ဥချွခွင့်ရဒေတာတွေနောက်မိုင်းလာကိုပိုင်ဥချွခွင့်ရဒေတာတွေအဲ့ဒီနေရာတွေမှာရောရွေးကောက်ပွဲကျင်းပနိုင်မှုအလားအလာရှိပါမလားရှင
့်ဟိုအရင်ကလည်းရွေးကောက်ပွဲမကျင်းပနိုင်ခဲ့ဘူးပေါ့နော်သို့တော်လည်းအဲ့ဒီနေရာကိုကျွန်တော်တို့အခုဘယ်နည်းနဲ့ကျွန်တော်ရွေးကောက်ပွဲကျင်းပလို့ရအောင်လုပ်နိုင်မလဲဆိုတာလည်းပဲအစီအစဉ်တည်းကျွန်တော်ချမှတ်ထားပါတယ်ကျွန်တော်အတန်းနဲ့ဆောင်ရွက်တော့ပါမယ်တကယ်လို့ကျွန်တော်အစီအစဉ်တိုင်းအောင်မြင်သွားမယ်ဆိုရင်တော့ရွေးကောက်ပွဲဟိုကျင်းပသွားနိုင်မှာပေါ့လေ
အခုဒီရွေးကောက်ပွဲကျင်းပလိုက်မှာပေါ့နော်ဒီ CS လို့ခေါ်တဲ့ဒီလူလူခြေပြုအဖွဲ့အစည်းတွေပေါ့နော်အဲ့ဒီအဖွဲ့အစည်းတွေကရွေးကောက်ပွဲကော်မရှင်နဲ့ပူးပေါင်းပါဝင်တာတွေလည်းရှိတာပေါ့နော်သူတို့ပူးပေါင်းပါဝင်တာအပေါ်ဘယ်လိုသုံးသပ်လို့ရပါလဲရှင်သူတို့အထောက်အကူပြုတာမျိုးရှိပါလားဒါမှမဟုတ်ရှင်သူတို့နဲ့ပတ်သက်ပြီးတော့ပေါ့လေဟိုစိန်ခေါ်မှုတွေရောရှိပါလားရှင
်ဒီတော့ဒီရွေးကောက်ပွဲကော်မရှင်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့ CS အဖွဲ့အစည်းတွေရှိတယ်သူတို့ကတီးခြားဒီပညာပိတ်လုပ်ငန်းတွေပါတယ်တီးခြားလုပ်နေတဲ့CS အဖွဲ့ကြီးလည်းရှိတာပေါ့ဒီရွေးကောက်ပွဲလုပ်ငန်းတွေမှာသူတို့ရဲ့လုပ်ငန်းဆောင်တာတွေကလည်းပဲအများကြီးကျွန်တော်တို့အတွက်အကျိုးရှိစေပါတယ်ကျွန်တော်တို့လည်းပဲသူတို့ကိုဟိုအားကိုးပါတယ်သူတို့လည်းပဲကျွန်တော်တို့အားပေးပါတယ်2019 2018ဂျာပြရွေးကောက်ပွဲတွေမှာသူတို့လေ့လာပြီးတော့ပြန်သုံးသပ်တာပေါ့နော်သုံးသပ်တာလည်းသူတို့နဲ့တွေ့တော့လည်းကျွန်တော်ပြောပါတယ်သူတို့နဲ့တွေ့တော့200ခိုင်နှုန်းသောမဲယုံများသည်ဆန္ဒမဲပေးပိုင်ခွင့်ရှိတာနဲ့မပေးပဲပြန်သွားကြရတယ်300ခိုင်လုံးတော့မဲယုံများကတော့ဆန္ဒမဲပေးပိုင်မှုမရှိဘူးနဲ့ပေးကြတယ်တခါ100ခိုင်လုံးတော့မဲယုံများမှာမဲယုံမှုတွေကမဲထက်ပြီးကိုညွှန်ပြတယ်ဒါကြတဲ့ဒီလိုလေးတွေ30တော့ကျွန်တော်ပြောပြတယ်ကျွန်တော်တို့မှာအဲ့ဒါကိုပြန်ကောင်းပြန်ပြုတ်ဖြစ်ဖို့ကျွန်တော်မှာခက်ခဲရေပူအကြီးဆန်လွန်းတယ်အ ਨੇ ဆုံးတော့ဘယ်မျိုးနဲ့မှာတော့မဲယုံဘလောက်မှာဘယ်လိုဘယ်လိုပါဆိုရင်တော့
ဒီဒီကြကြလေး
ဒီအဲ့လိုဆိုတော့ပုံမကောင်းမိဘူးလားဒါပေမဲ့ဟိုဘယ်မဲယုံမှာဘသူကဆိုရင်တော့ပိုကောင်းတယ်တို့ထားတော့ကျွန်တော်နားလေတယ်ခင်ဗျာအဲ့လိုမပြောချင်တော့မှဘယ်မျိုးနဲ့မှာတော့မဲယုံဘယ်နှယုံမှာအဲ့လိုပြောလိုက်ရင်တော့ကျွန်တော်ဝန်တာတယ်ဆိုပြီးအဲ့လိုပြောခဲ့တာတွေရှိတာပေါ့နော်အဲ့လိုလုပ်ပြီးပါဟာသူလည်းပြန်တော့တော့ညှိပါဖို့မယ်တဲ့အခုလည်းပဲဒီမဲစင်းကောက်ယူတာနဲ့မဲစင်းပြုတ်တာဆိုပြီးကျွန်တော်စီမံချက်ကလေးဆွဲနေတယ်ပေါ့ဆွဲနေပြီးတော့ရန်ကုန်တိုင်းမှာကျွန်တော်ရန်ကုန်တိုင်းဒေသကြီးမှာတာဝန်ရှိတဲ့ဆိုတဲ့အခါကျတော့အဲ့မှာသွားရင်းနဲ့အထမလို့စီးရမှာပဲ CS တွေတက်လာကြပါတယ်ကျွန်တော်အဲ့လိုပဲသူတို့အားကိုးရအောင်ပြောပါတယ်ဒါကြောင့်မလို့ကျွန်တော်တို့သူမဲစင်းကောက်ရီလုပ်နေပါပြီကျွန်တော်တို့မာဗျူဟာဆက်တဲ့ချက်နဲ့ချထားပါတယ်အဲ့တော့ခင်ဗျားတို့အရက်ဖက်အဖွဲ့စည်းတွေကဘယ်ကဏ္ဍကနေပြီးတော့ဘယ်လိုပါဝင်ပူးပေါင်းမလဲရွေးချယ်ပြီးတော့ကျွန်တော်တို့ပြောပါဘယ်လိုခဲဘယ်လိုလုပ်နိုင်ကြလဲပေါ့နော်ဆိုပြီးတော့အဲ့လိုလဲကျွန်တော်
အကြံဉာဏ်လေးတ
ောင်းပါအကြံဉာဏ်လေးဟိုပြီးခဲ့ပါတယ
်အေးမဟာဗျူဟာ71 check လေးကိုနည်းနည်းအချင်းချုံပြီးပြောပြပေးပါလားရှင
်ဟိုဥပရိမူပေါင်းပေါ့အဲဥပရိမူပေါင်းကိစ္စနောက်ပြီးတော့ခုနကျွန်တော်တို့ဒီရုပ်ောက်ဆိုင်အချက်လက်တွေပေါ့နောက်ဒိတ်စီအစုနဲ့ပူပေါင်းဆောင်ဖို့တင်းနန်းနေပေးဖို့နောက်ပြီးတော့ရုပ်ောက်ပွဲအပိုင်းတော့၃ဘိုင်းပေါ့ရုပ်ောက်ပွဲအချိုကာလရုပ်ောက်ကာလရုပ်ောက်နောက်ဘိုင်းကာလဆိုပြီးတော့အဲ့ဒါလိုဟိုအပိုင်း၃ဘိုင်းမှာခွဲတာပြီးထုတ်ထားတာပေါ့71 check ပေါ့နော်အဲ71 check မှာလည်းဒီ CSU တွေနဲ့တိုက်ရက်သက်ဆိုင်တာတော့၅ချက်လောက်ထက်တယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်အခုမဏ္ဍပ်အင်္ကာညတိုက်ရိုက်လေလံဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင
်ဆိုရရှင်နော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကတင်သွင်းထားတဲ့အကြံပြုချက်အစီအစဉ်စာကိုအခုဇူလိုင်22ရက်နေ့တွင်လာနေကလွတ်တော်တွင်မှပြန်လည်ဆွေးနွေးနေကြပြီဖြစ်ပါတယ် NLD ပါတီရဲ့ရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွတ်တော်ကနေပြီးတော့ဘယ်လောက်ထိဆွမ်းဆောင်နိုင်မလဲဘယ်လောက်ထိလူတွေမျှော်လင့်ထားကြပါလဲသရရှင်တွေရဲ့အမြင်သဘောထားကိုသိလိုပါတယ်ဒါကြောင့်မို့ဖွဲ့စည်းပုံပြင်ရေးလွတ်တော်ကြိုးပမ်းမှုနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829954ဖြစ်ပါတယ်။ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်စတူဒီယိုမှာတော့ရှိနေလို့ကြိုးပါတယ်။
Never in Gan Yatay Lila Mabawan Sunny Loy and Chain me Saturday night the loose, some your Nashin, Nasin Jabu will let him and pay covarishing. A cook Agada Sayan, the ring Radabago, told him be Dorame. Longer and Nick Nazarunga, American Agada Yemu Nuha, Lagava was in be Betamazon Chicha Nagavare. Now we met Erilo Ludari Matangema, Agada Rego, Trace and Ray, Tomia Sibido, a stand of Polo Kajadirava, D. Janki Uri Drindau. Carrie Hensley at Rinrago, Kunya Wianga Piopiape Mavashi.
Agadare Pramazon, Santa Lutin Kayade, Tema, and way to Trace and Ichide, My Redne, Elva Sure, Chachunakonye, Throne Adu, Patricia, Mike Lu, Amishide, Mionakone, Bawinawa, Throgo American Agada, Domian, the Kude Tevi, Tanaigo Kilometa, Tonon, None, Kongine, Lutin Girawa, T Trace and Iha, Pinlevianta. Kilometer Chancel Lama, Cavasue Armachide Nema, a leading mere Kanzam, whom you jungle Lusuvare. Piancinare Domiango, Lady Puembi, a shame Yodwa on Lola Vinoma, Gine Balare Tresan Lady, Nidazoa Sinta Nangevare, Sana Sonijare Tipan Vinyasiniga, Javare Niago, Pietieca, Tresan Lady, Yadiru Dango Canabi, and Ye Kenirago, Triavare. Erika Lamabe, Soviet Union Gale. Ludene Labonadi Shide Quedagongo Agatare Lutengebare. Suvia Rashagaro Agatare Lume Quego Tru Belu Legend Hare Sure Tujawe Madanyo Singo Piadagema Kabaga and Ogiavare. Lika Lukore Ari Quiliha Tranguyang Hazakuma Kabagu Pakelu Namejo Agata Kidwa Chikeraba. Tegero Lika Ha Quili Quilu in the Gomchibi Dilu Lambi Quiliga Agata Wusum Pambanjao Nema. Do be done be canan ye shime lo de babinashiniga, you sajavare. American garo, miaudigo agadare lubo, sebi, santa javiamare. Trongue and aze go maro. Eberne beka sure, miauna conha. Kongi ete, kilometer ngaya lauti, piante gevi, yevingo, a dashing kamuza, piansin and gevare. Trace and rigo, a changing, santa vinoma. Dudele agadare, a dashing, I may surago. De babinashini, yonji lajare lo. American sister Agatha Lila Yi Jige, woman you Robert Holmes got your worry.
It's encouraging to us to think that an animal can be exposed to space environment conditions without having.
Akatare Tabi Janadare Tresanitan, Yupan Ya, Tutare, Pianle Messi, Chaka, Chenoro Atesivare, Laruwe Akatarego Lulume Suin, Kanai Messura, Chenoro Yungjibare.
So we are leader Gabumu Yurika Gareha. Agada Palande, Tiashimene, Janigere, but my Uzo no Ludapi be, Kavamijiha, Abiyan Pyobione, Maumere Gong in the Mamioni Rago, Trigadua. Dilo, Ludari Agada de Tuan Nibi, so did I all. Tresani, Kangan Dangaro, Sabi Yepani Zepibare. Aguro, Agada Susan Duriha, Kavaswe are a Piozago, Lila Nijabi. Chenna Gonsu ye, Agada de Donze Kunia Janigaraba. Agadarega Dresani and Mujenigo Lila Janapi, Luri Kabapan Lamma Pipi, Ladu Mo Inga Jogo Tuare Kama Pipi, a don't desima Pitelu Suvarek, no?
Kunyawayan Piata Taravashin. Tomorrow at Dodashin in Rene, Vio Ego Internet and Nibi with an Chambizari people Lure, Nasin Lure, Ditchinri, Town Yu Lujare, so in Vio Ye Emile Saga, Bamis at VOENews.com Chabarishin, Saraka Nisatu, and not Vio American Tamyamaba Sisin, Yangon Saraji, Sarai Tita, Machinangago, Sayeta Satu and Nandalu, Telipo, Nesatu Ludurigaro, ติดนิดตรงญาณนิดตรงชิ่นนิดงางาลีโกขอสุนနိုင်ကြပါတယ်ရှင်ကျမတို့ဖီအိုအေကနေထုတ်လင်းပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းပတ်စင်ကန်တာတွေကိုကျမတို့ရဲ့ဖီအိုအင်တာနက်စာမျက်နှာ
ဘီအိုအေမြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ ညမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32နဲ့40ရှစ်အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 29နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 29 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းလိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍတခါဘလော့ဂါတွေပြောသမျှအစီအစဉ်မှာနှာစင်ကြရမှာက
The NSO Pegasus software is being used and in violation of privacy freedom of expression
မြန်မာပါဝင်ကဘာပေါ်ကလူပေါင်း 1.5 ဘီလီယံလောက်သုံးနေတဲ့ WhatsApp ဆိုရဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေအကြောင်းနဲ့အတူနှာစင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာသူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနှာစင်ကြရအောင်ပါ။တရုတ်မြန်မာနယ်စပ်ဈေးကွက်မှာနတ်နတ်သီးတွေတရုတ်ဘက်ကအဝယ်ရပ်သွားတာကြောင့်အခုနတ်နတ်သီးယာတီမှာနတ်နတ်သီးဈေးကွက်ပြောင်းနေပါတယ်။တရုတ်အစိုးရဘက်ကအခုလိုနတ်နတ်သီးအဝယ်ပိတ်လိုက်တာလို့သာသိရပြီးပိတ်လိုက်တဲ့အကြောင်းရင်းကတော့ဘာလဲဆိုတာကိုတော့ရေရေရာရာမသိရပါဘူး။မူဆယ်နယ်စပ်ကုံတွယ်ရေးခိတ်ဟာတရုတ်ဈေးကွက်ကိုအားထားပြီးတော့စိုက်ပျိုးရောင်းချနေသူတွေဖြစ်တဲ့အတွက်ဘလောက်အထိစီးပွားရေးဈေးကွက်ကိုထိခိုက်နစ်နာစေသလဲဆိုတာမူဆယ်နယ်စပ်ကတတိကုံစီတိုင်းလုံခြုံရေးရှင်တဦးနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သင်ကြီးထိုက်ကတင်ပြထားပါတယ်ရှင
်။ဒီရောက်ကအခွန်ကောက်တယ်လို့ကမဟုတ်ဒီရောက်ကတော့ငကိုတွေကတော့သူကဟိုဟာ import အခွန်တော့ရှိသေးတာဒါမှမဟုတ်အခုကသူကလုံးလုံးကိုပိတ်ချပလိုက်တာဒီဒါနတ်ဒီသူရဲ့သူ့နိုင်ငံတဲ့တင်သွင်းမှုကိုသူကပိတ်လိုက်တာ
ဆိုတော့ဆရာတို့ဒီမူဆယ်နေဆက်ဂိတ်ကတခုပဲပိတ်လားတခြားဟာတွေရောအလုံးပိတ်လိုက်တာလားရှင
်သူနာနတ်ဒီတင်ဖို့မှုဟာဒီနေဆက်ဂိတ်မှာအဓိကကြတာမူဆယ်လို့အဲတခြားနေရာမှာလည်းဆိုတော့အဲဒီမင်းနဲ့ပပတင်ဖို့လာတော့ရှိမှာပါလေအဓိကတင်ဖို့တာဒီ one day one day ဂိတ်မှာတင်ဖို့သူသူကတော့တင်ဖို့မှုကသူကပိတ်လိုက်တာသူအဓိကတရားဝင်ခွဲပေါက်ကဒီကိတ်ပေါက်ကိုဒီကိတ်ပေါက်ကိုပိတ်လိုက်တာနဲ့ဟိုသူကတော့ပိတ်လိုက်တယ်လို့ဖြစ်သွားတော့
တရုတ်ဖက်ကကြိုတင်အကြောင်းမကြားပဲနဲ့ရုတ်တရက်ပိတ်ချပစ်လိုက်တာလားဒါမှမဟုတ်အကြောင်းကြားပြီးမှအချိန်ပေးပြီးမှပိတ်တာပါလားရှင
်အကြောင်းကြားပြီးပိတ်တယ်ဆိုတာလည်းအချိန်ပိုင်းမှာပဲရက်ပိုင်းပဲတရက်နေ့ရက်ဒါပြီးတော့ဟိုပိတ်လိုက်တာပါအ
ဲ့တော့ဆရာကျွန်မစိုးရိမ်တာကဒီနနက်သီးတွေကတရုတ်ဖက်ကိုပို့ဖို့ဆရာတို့ဈေးကွက်ထဲမှာရောက်နေတဲ့အချိန်ဟိုဘက်ကရုတ်တရက်ပိတ်ချလိုက်တော့နနက်သီးတွေတောင်းတင်တဲ့သဘောများဖြစ်သွားပါသလားဒီကုံစီကြတော့လေ
အဲရုတ်တရက်အချိန်မှာတော့သူကတောင်းတင်သွားတာတောင်းတင်မယ်ဆိုတဲ့အနေအထားကြတော့ဘယ်လိုဖြစ်လဲဆိုဒီနနက်သီးပို့ကုန်နနက်သီးသူကထွက်ရှိတဲ့ဒေသကဒီနယ်စပ်မြင်းကြောင်းနဲ့ဒါကတ်နေတာပို့မှဒီဘောလာရှိပြီးတယ်သူကတည်င်းကြကြချင်းတော့သူတို့ကတော့ဒါမကူးစွသေးပဲနဲ့ခဏတော့အချိန်လေးစောင့်ကြည့်လို့ရတယ်ဒါပေမဲ့တောင်းတင်မယ်ဆိုတာသိတော့များများမဟုတ်ဘူးတော့နော်နည်းနည်းသွားတောင်းတင်နေတဲ့ဟာတွေလို့သူကအဲမှာဒေသတွင်းမှာလက်လီပြန်ရောင်းတာတော့ရှိတယ်အဲ့တက်နာအကြီးကြီးမဖြစ်ခဲ့တာပါလဲဆိုအဲ့ဒီနေ့ကစထွက်တာ哦စထွက်တဲ့အချိန်မှာသူကသိပြီးပမာဏမများသေးဘောနော်အဲ့ဒါကြောင့်သူစစချင်းပြိတဲ့အချိန်မှာတော့ဒီလိုကားအစီးအများကြီးလေဒီလိုမျိုးတောင်းတင်တာတော့မရှိဘူးပေါ့အမေရေရှည်မှာတော့ဒါဒီနနက်ပြီးတွေကတော့မြင်များထွက်ရှိမဲ့သဘောတွေရှိတော့နော်
ကုံတွေကမဝယ်ခြင်းလို့ပိတ်တာလားအစိုးဒီယူနန်ဆိုရဘက်ကပိတ်တာလားသူတို့ကဘယ်လိုသဘောနဲ့ပိတ်တာပါလဲရှင
်အခုပိတ်တာကဘဟုအစိုးရလက်အောက်မှာရှိတဲ့သူရဲ့အောက်ခွန်ဌာနကပိတ်တာဒါမှမဟုတ်လည်းသူကဟိုဘာခေါ်လဲဆိုတော့တရုတ်ဖက်က AQSIQ ခေါ်တော့ဘောနော်သူရဲ့အရေးအသွေးထိန်းချုပ်ရေးနဲ့နောက်ပြီးတော့ဟိုဘာခေါ်မလဲယောဂတားစီပေါ့ကျွန်တော်ဖက်ပြ FDA လို့မျိုးပါလေနော်အစားအသောက်ထိန်းသိမ်းကုတ်ကဲရေးဌာနကပြည်ဝင်အစားအသောက်ထိန်းသိမ်းကုတ်ကဲရေးဌာနလို့ခေါ်မှာနော်အဲ့ဒီကဖိတ်လိုက်ဖိတ်လိုက်တယ်ဆိုတော့အနေဒါဒါကတော့ကျွန်တော်ဆိုလိုတာအဲ့လိုမျိုးဖိတ်မှဆိုရင်လည်းကျွန်တော်ဒီကတင်ပို့တဲ့နာနတ်သီးတွေကဒီဟာဘုဒ္ဓဆေးတက်ခြင်းတက်ပြန်များနေလို့လားစားသုံးရမသိလို့လားဆိုတော့အဲ့ဒါမျိုးလက်ခံလို့ရတယ်တောက်လျှောက်ဟိုဟာနစ် นะแต่30แล้วที่ป้อนี่แหละที่ซี้ตะคู่ก็ยกแต่ไอ้หลุมเดียวมันใต้ดีก็ไข่มาได้เจ้ายังไม่ใช่เว้ยเนี่ยใส่ได้เลยอยู่ซะอ่ะเออที่อะคู่นั้นน่ะที่ตองดูฤอะตั่วย่อบลาวที่ไข่นิดน่ะบาดเลยရှင်บลาวประมาณน่ะหลอกสิบาดเลยแล้วเสร็จเดียวผู้ซอดิอะคู่เป้ไล่เลยสรุปอ่ะคุณน่ะจองบอกแล้วดูว่าอะซะใบแม้สิดีแล้วประมาณน่ะ ที่ไข่นี่น่ะหมู่ประมาณน่ะก็รอยีสิมาดูว่าพอล่ะมาบ่เลยเนาะนานัดนี้อ่ะอะคู่ดีแยกบ้านเนี่ยอ่ะซะดูอะถั่วเหมียล่ะเลยอะถั่วเหมียล่ะเหมียล่ะดูดูดาที่ไข่นี่น่ะหมู่อ่ะสิล่ะเอ้อหลุมမျိုးတော့สิတော့อ่ะနောက်ไปอีถั่วเหมียล่ะပြီးတော့အဲ့ဒီမှာတင်ဖို့မှုလမ်းကြောင်းကပိတ်ဆို့နေတယ်ဆိုရင်ဒါမှမဟုတ်ရင်တင်ဖို့မှုလမ်းကြောင်းကရှင်းမြောင်းသွားတယ်ဆိုရင်ဒါ
ตรงจ้าซี้ไอ้ดิแลมะลาเนาะพี่รอตินโบหมู่ไม่ใช่เว้ยเนี่ยมันอปุ่นน่ะดิถั่วลาเหมือนกันดาตะบี้เนี่ยตินโบหมู่ประมาณน่ะปู่มะลาเหมือนกันเนาะดิสิ่งตะลงตะแยกโตตะคว้าโตพะเย้โตปอนเนาะดิหาดิซี้กั่วหยอดต่อยอตีจาบ่ายละชิ่ชะซี้กั่วตีจาหมู่อืมเจ้าเราเตยกแฟกะ
AQSIQ เนี่ยเนาะนานๆกันตบอดูอยู่แค่เนาะแล้วมาโทรได้อเมริกาMOUโทรได้อเมริกาซานเจนซานยูเนี่ยที่เนาะดาก็เราไข่มาหมู่ชื่ออยู่ป่ะแหละไข่มาหมู่ชื่อมั้ยรู้แล้วอยู่ซะป่ะแล้วก็เราตีน่ะอดิก็ดีควายไอ้ควายยงนี่ก็นี่ตินโบนี่แหละเพียงแต่ควายไอ้ที่ตะควายมวยเนี่ยเดี๋ยวไอ้ที่หลุมမျိုးอดิก็กုံนี่จ้ะတော့ไข่มาหมู่ชื่อมั้ยเลยเนาะ
อ่าอยู่ซะบาดเลยไอ้တော့အခုလောလောဆယ်ဒီနနက်တီးကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာအစိုးရဘက်ကတခုခုဟိုလှုပ်လာတာလောလောဆယ်သူတို့ဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုပြလာတာမျိုးရှိပါလားဆရာ
အခုတော့ဒါဒီအကျိုးတခုဖြစ်လာရေဆိုရင်ကျွန်တော်တို့ဘက်ကလည်းစိတ်ဝင်စားမှုပြလာပါတယ်အများကြီးစိတ်ဝင်စားအာရုံစိုက်ပြီးတော့လှုပ်နေတာလဲကျွန်တော်မြင်ရကြားရတယ်နော်နိုင်ငံဥ ဒီတော့ဒါတေးရောက်ခက်တော့သူကဆက်တွယ်ပြီးတော့ဒါညနှိုင်းဆောင်ရက်နေအစိုးရဘက်ကရောဒီနေဆက်ကုန်သွယ်ရေးမှာဒီလိုဖြစ်နေတဲ့ကိစ္စကိုဘယ်လောက်များစိတ်ဝင်စားမှုရှိပါတယ်ဘယ်လောက်ကူညီပါတယ်ရှင်ဆရာဟိုကျွန်တော်တို့အစိုးရကလည်းဒါအခုလက်ရှိအစိုးရအနေနဲ့လည်းဒီကိစ္စတွေမှာသူကစိတ်ဝင်စားမှုတော့ရပါတယ်စိတ်ဝင်စားမှုရှိပြီးတော့စိုးစားမှုလည်းရှိတယ်နောက်ပြီးတော့ဟိုဟာသူတက်ဆိုင ก็ไม่ใช่หรอกอบอมาแล้วอาจจะเอาดอกหัวนี่ไหนส่งเงินนี่เลยลูกจ้าเราเลยแต่แม่อายุใส่ยี่ลูกสาวมู่เอาไปยังรออันนี้อายุใส่ยี่ลูกสาวมู่สุดาแต่ตัวที่บอกอะไรเจ้าเจ้าสู้ไม่ใช่หรอกนะแล้วเราเสียรอได้ยี่รออันนี้เนี่ยที่ทุกที่จะเปลี่ยนตัวเด็ดหลาเราไม่ใช่ด้วยแต่แม่ที่แท้กูวิโรอายุใส่ยี่รอ
มาตั้งกิจการสิบวันกันแล้วก็น่าสนใจจ้าพี่เรนนักคุกบล็อกการีพิจารณาคู่เลยพี่อาเซียนกูเลยพี่อาเซียน မြန်မာနိုင်ငံအပါအဝင်ကဘာပေါ်ကလူပေါင်း၁သတ္တမ၅ဘီလီယံလောက်အသုံးပြုနေတဲ့WhatsApp ကတဆင့်ထောက်လန်းမှုတွေရှိခဲ့တာကြောင့်လုံခြုံရေးဟာကွက်ပြင်ဆင်ထားတဲ့သူ့ရဲ့ App ကို update လုပ်ကြဖို့WhatsApp ကတိုက်တွန်းထားပါတယ်။ Messaging App တွေထဲမှာတိတ်လုံခြုံတယ်လို့သတ်မှတ်ခံရတဲ့WhatsApp ကိုဘယ်သူတွေကအသုံးချထောက်လန်းခဲ့တာလဲဘယ်လိုထောက်လန်းခဲ့တယ်လဲဆိုတာကိုမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအ
Kudanya WhatsApp dong lah, tolong sih update lo lah ya, no? WhatsApp messaging application ni us spyware we biro. WhatsApp dong ni duri tau lah kaya lo.
Lebih baik masuk yang mau. Di mana yang apa awen kebar hama tau niade WhatsApp cegu Israel komit kuga pandiye tau lah is spyware we ni sura dren tuk regau cecen lo dah.
Israel sete apa awen dicho suyari drago tau lah is software yo twin bini de NSO group sura di Israel lo ngaya software ba. သူတို့ရဲ့ထောက်လိုင်းရဲ့ software တွေကိုအတိုက်ခံတွေကိုထောက်လန်းတဲ့အစိုးရတွေအသုံးများတယ်လို့နည်းပညာကျွမ်းကျင်သူတွေကပြောတယ်။အဲဒါကြောင့်လဲ NSO ပုဂ္ဂလိကကုမ္ပဏီကို cyber လက်နက်မှန်ခိုးဆိုပြီးတော့မှပြောကြတာရှိတယ်ရှင်။
အခုလဲသူတို့ရဲ့ software နဲ့ဒီပြတ်မှတ်ထားခံရသူတွေရဲ့လက်ကင်ဖုန်းတွေရဲ့ရအောင်လုပ်ပြီးတော့အဲ့ဒီသူတွေကိုထောက်မှန်းနားတဲ့
တကယ်တော့ text message အပြန်လမ်းပို့နိုင်ဖုန်းဆက်နိုင်တဲ့ WhatsApp ဆိုတာကလုံလုံကြီး immediate စိတ်ချရတယ်လို့ပြောကြတာဗျ message ပို့ရတဲ့သူနဲ့ရိုက်ယူရတဲ့သူကလွဲလို့ဂျာကနေပြီးတော့ဘလို့မှဝင်ရောက်ခိုးယူလို့မရအောင်လို့ end to end encryption လုပ်ထားတယ်ဆိုလို့နိုင်ငံတော်များများမှာလွှတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေလုံလုံကြီးတာဝန်ရှိသူတွေအထူးအောင်မှာတုံးကြတယ်ဗျ
အဲ့ဒီလောက်တောင်စိတ်ချရတယ်ဆိုတဲ့ app တွေကိုအစိုးရအဆင့်3နဲ့ထောက်လိုက် spyware ဝင်လာချင်းဘလို့လောက်တာလဲဆိုတော့သူတို့ပြင်ပတ်ထားတိုက်ခိုက်ခြင်းသူတွေရဲ့ဖုန်းတွေကို WhatsApp application ကနေတဆင့်ဖုန်းခေါ်တယ်အဲ့ဒီဖုန်းကိုကင်ကင်မကင်ကင်ခေါ်လိုက်တဲ့ဖုန်းကနေတဆင့် spyware ရောက်သွားတာလို့ကြွမ်းကျင်သူတွေကပြောကြတယ
် WhatsApp ကို Facebook ကုမ္ပဏီကပိုင်နာမဟုတ်လားမဆိပြမော2018တနှစ်လုံး Facebook သုံးသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့ပြဿနာသတင်းတွေကြားနေရတာအခုတကော WhatsApp မှာပါလုံခြုံရေးချိုးဖောက်ခံရတာဒီတကော်ကတော့အစိုးရ3အဆင့်ထောက်လိုက် spyware နဲ့တိုက်ခိုက်ခံရတာပဲ
WhatsApp ကုမ္ပဏီကတော့ဒီကမ္ဘာလုံးမှာဒီ3နဲ့သူတန်း 1,500 လောက်ရှိတဲ့ထဲကဗန်နီယောက်ကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်ဆိုတာအတိအကျမပြောနိုင်သေးဘူးလို့ဆိုရယ်ဒါပေမဲ့တိုက်ခိုက်ခံရသူရဲ့ဖုန်းထဲကိုအဲ့ဒီ spyware software ရောက်သွားလို့ရှိရင်လက်ကင်ဖုန်းရဲ့ operating system တစ်ခုလုံးကိုထိန်းချုပ်လိုက်နိုင်ပြီးတော့ဖုန်းပြောတာတို့ message ပို့တာတို့ထောက်လန်းနိုင်တယ်လို့ WhatsApp ကပြောတယ်ဒီ spyware နဲ့ပတ်သက်လို့သူတို့သိထားသမျှကိုလည်းလူခွေရဲ့အဖွဲ့တွေလူလူအခြေပြုအရက်ဖက်အဖွဲ့အစည်းတွေတခါအစိုးရအဖွဲ့တွေကိုအကြောင်းကြားထားတယ်လို့ WhatsApp ကပြောတာကို Financial Times သတင်းစာကြီးထဲမှာတော့ကိုးကားဖော်ပြတယ်။
အဲ့ဒီတက်ခတ်မှုကိုမေလဆန်းကလေးက WhatsApp ကသိခဲ့လို့ဒီလုံခြုံရေးဟာကွက်ကိုပြင်ထိုင်ဖို့ WhatsApp Engineer တွေကမနာမနေကိုစူးစမ်းခဲ့ကြတာတဲ့။မေလ23ရက်နေ့ကတော့သူရဲ့ App မှာလုံခြုံရေးချိုးဖောက်ခံရတယ်ဆိုတာကို WhatsApp ကလူသိရှင်ကြားဝန်ခံပြီးတော့ App သုံးသူတွေကို Software Update ချက်ချင်းလုပ်ကြဖို့တိုက်တွန်းနေပြ။ Android ဖုန်းသုံးကြတဲ့သူတွေရောiOS ဖုန်းသုံးကြတဲ့သူတွေအတွက်ပါဟာဝက်ကိုပြင်ဆင်တဲ့ဒီ software အသစ်ကို update လုပ်ပေးခဲ့တာ
အခုတိုက်ခိုက်တဲ့ spyware က NSO ကုမ္ပဏီကထွင်ထားတဲ့ဒီနာမည်ကျော် Pegasus ထောင်လိုက်ရဲ့ software ဖြစ်တယ်လို့လည်းပြောနေကြတယ်အဲ့ဒီ Pegasus spyware ဆိုတာကသူတို့ထောင်လန်းချင်သူတွေရဲ့ဖုန်းတွေရဲ့ microphone တွေကင်မရာတွေကနေတဆင့်သူပဲသွားတယ်ဗာပြောတယ်ဆိုတာကိုထောင်လန်းတာလို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပြကြပါတယ်
Pegasus spyware နဲ့တိုက်ခိုက်ခံရတဲ့အထဲမှာ Amnesty International လူခွင့်ရေးအဖွဲ့ကြီးလည်းပါပါတယ်။ဒါကြောင့်မို့အစ္စရေးထောက်လိုင်းရေးဌာနအနေနဲ့ NSO ရဲ့ software တွေနိုင်ငံခြားကိုတင်ပို့ခွင့် license သိမ်းဖို့ Amnesty ကတရားရုံးမှာတောင်းဆိုမှုဖွင့်ထားပါတယ်။အခုလည်းပဲ WhatsApp က Pegasus spyware ကိုသုံးတယ်ဆိုတာနဲ့ပတ်သက်လို့ Israel ဆိုင်ရာ Amnesty International အဖွဲ့က Chambri Igri ကအခုလိုပြောပါတယ်
။ The NSO Pegasus software is being used and in violation of privacy.freedom of expression freedom of speech
and လူခွေချိုးဖောက်တဲ့လောက်ရည်လွတ်လွတ်လပ်လပ်ထုတ်ဖော်တာပြောဆိုတာတွေကိုချိုးဖောက်တဲ့လောက်ရည်မှာ NSO ရဲ့ Pegasus software ကိုအသုံးချနေကြပြန်ပါတယ်ဒီလောက်ရည်ကြောင့်လူခွေကဝဲလှုပ်ရှားသူတွေရဲ့ပုံမှာတိုက်ခိုက်တဲ့အထိကြောချမ်းစရာဖြစ်တဲ့အထိဖြစ်သွားနိုင်ပါတယ် RS server များပြည်တော်စုတို့မက္ကဆီကိုတို့မှာဖြစ်ခဲ့တယ်လို့လူတွေထောင်ချခံရတဲ့အထိလည်းဖြစ်သွားနိုင်ပါတယ
် NSO group ကလူခွေချိုးဖောက်တဲ့အစိုးရတွေအတွက် spyware တွေထွင်ပေးနေတာကိုလည်းAmnesty International လူခွင့်ရေးအဖွဲ့ကြီးကထောက်ပြပါသေးတယ
်။ These softwares that NSO is marketing as tools to prevent terror and crime are used against human rights defenders.
အကြမ်းဖက်မှုနဲ့ရာဇဝတ်မှုကာကွယ်ရေးတို့အတွက်လို့ NSO ကပြောပြီးတော့ကြော်ညာနေတဲ့ software တွေကဒီလူခွင့်ရေးကာကွယ်သူတွေရှေ့နေတွေဆရာဝန်တွေလွတ်တော်အမတ်တွေကိုတိုက်ခိုက်တဲ့နေရာမှာတုံးနေပါတယ်။ကျမတို့ကရာဇဝတ်မှုကျူးလွန်နေသူတွေအကြမ်းဖက်ဝါဒီတွေမဟုတ်ပါဘူး။အစ္စရေးကာကွယ်ရေးဝန်ကြီးဌာနကဒါကိုခွင့်ပြုထားတာကြောင့်ကမ္ဘာတဝန်းကလူပေါင်းတန်းနဲ့ချီအနေနဲ့ကြုံစီပါတယ
် NSO group ဘက်ကတော့သူတို့အနေနဲ့သူတို့ရဲ့ software ကိုရောင်းမဲ့သူတွေကိုစီစစ်တယ်လူခွင့်ချိုးဖောက်တဲ့ဆွဆွဲချက်တွေရှိလာလို့ရှိရင်စုံစမ်းတယ်လို့ Financial Times သတင်းစာကြီးကိုတုံ့ပြန်တဲ့အကြောင်းသတင်းစာမှာဖော်ပြပါတယ်အခု WhatsApp နဲ့ပတ်သက်တဲ့သတင်းတွေအပေါ်မှာလည်း NSO ကစုံစမ်းနေတယ်လို့ဆိုပါတယ်သူရဲ့ဤပညာတုံ့ဆောင်တဲ့လုပ်ငန်းတွေမှာ NSO ကပါဝင်ပတ်သက်ခြင်းမရှိသလိုဘသူတွေပြစ်မှတ်ထားတိုက်ခိုက်ခံရတယ်လဲဆိုတာကိုလည်းဖော်ထုတ်ပြီးမှာမဟုတ်ဘူးအဲ့ဒါတွေကသူ့ software ကိုတုံးတဲ့ထောက်လိုင်းဌာနတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေနဲ့သာလုံးဝတက်ဆိုင်တယ်လို့တုံ့ပြန်တယ်လေ
WhatsApp ထဲမှာ NSO ရဲ့ထောက်လိုင်းရေး software တွေတွင်တိုက်ခိုက်ခံရသူတွေဘသူတွေလဲဆိုတာမသိနိုင်သေးတာမို့ Android phone သုံးသူပဲဖြစ်ဖြစ် iPhone သုံးသူပဲဖြစ်ဖြစ် WhatsApp သုံးတဲ့သူတိုင်း software update လုပ်တင်တာကတော့တေးကြတဲ့ကိုသားညုံဦးရ
WhatsApp ကလုံခြုံရေးဟာဝက်ကိုပြင်ဆင်တယ်လို့ကပြောနေတာကိုယ့်ရဲ့ဖုန်းထဲမှာ NSO software တွင်တိုက်ခိုက်ခံရတယ်ဆိုရင်အဲ့ software ကိုဖယ်ရှားပြီးမပြီးဆိုတာကိုတော့ WhatsApp ကမပြောဘူးတော့မဆင်မမွေ
Lubang Tetamanga, Billion Lau Tony, WhatsApp Lumio, Messaging after Kuma, Akulumio, Longjoy, Hagwaji, Chikera, Jamolo, Koya Lekai Phone, or Ted Tony, Abria, Allow Longjong, Sechaya, the Lesra, Smartphone, Tone, Durai, Jansenza, Three Tabo, Three Billaya, Jami Varishi.
မစနေ့မှာစီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှစီစဉ်ကိုနားဆင်ကြကြရပါရှင်အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းစာကိုနားဆင်ကြရအောင်ပါရှင်
ဟုတ်ပါပါရှင်အားလုံးဆင်းရဲကြရှင်ပါပါကြပါစေဒီလိုတက်တဲ့အောင်သတင်းတော်မှာတော့နာမည်ကျော်ဟစ်ဟော့အဆိုတော့ဂျေစီတယောက်စေးကြောက်လုပ်ငန်းကိုသူ့ရဲ့လုပ်ငန်းအသစ်တစ်ခုဖြစ်တဲ့အစတင်လိုက်ပါရင်ပြီးတော့ဟောင်ကောင်မှာတော့အခုနာမည်ကြီးနေတာလူမဟုတ်ဖ ೇನೆ ပိနေသည့်ဖြစ်နေပါတယ်ဒါကြောင့်ပါလေဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတဲ့
ဒါကြောင့်တတိယရပ်ဆိုတော့ဂျေဂျီတယောက်မြန်မြန်ဆန်ဆန်ကြီးထွားလာတဲ့ဈေးကြောင့်လုပ်ငန်းတွေကိုရောက်လာပါပြီ။ကယ်လီဖိုးနီးယားပြည်နယ်ကကယ်လီဗာကုမ္ပဏီရဲ့ဈေးကွက်မြင့်တင်ရေးသမား strategist တူဦးနေမဲ့ပါဝင်ပြီးတော့လောက်ကိုင်းနာဖြစ်တယ်လို့သတင်းမှတမ်းပြည်သူဂရိတ်စ်လီသတင်းမှာဖော်ပြထားပါတယ်။အခုလိုမျိုးဈေးကြောင့်လုပ်ငန်းမှာပါဝင်ပတ်သက်တဲ့အကြောင်းမှအနုပညာရှင်တွေထဲမှာဂျေးစီထပ်ပြီးတော့တိုးလာတယ်လို့ဆိုရပါမယ်။ ကယ်လီဖိုးနီးယားအခြေစိုက်ကယ်လီဗာကုမ္ပဏီရဲ့အကြီးတန်းအယောင်မြင့်တင်ရေးအရာရှိတူဖြစ်တဲ့စူတာဝင်ယူဆောင်ရမှာဖြစ်ပါတယ်။ဒါရင်မကသေးပါဘူး။ဂျေးစီအနေနဲ့ဒီလိုမျိုးဈေးကြောင့်တည်ဝင်သုံးဆွဲရမှာလူမှုအဖွဲ့အစည်းတွေမှာလူမှုမျှတမှုတွေဖြစ်လာဖို့ကိုလည်းအာရုံစိုက်ပြီးတော့လုပ်သွားမယ်လို့ကယ်လီဗာကုမ္ပဏီကပြောပါတယ်။ဈေးကြောင့်လုပ်ငန်းမှာမျှတမှုတွေဖြစ်လာစေဖို့လုံး အစောပိုင်းနှစ်တွေတုန်းကဆိုရင် Reform Alliance ဆိုတဲ့အကျဉ်းသားတွေကိုကူညီထောက်ပံ့တဲ့ပြည်မှုပြည်တယ်မျှတရေးအဖွဲ့တစ်ဖွဲ့သူဖွဲ့ခဲ့ပါတယ်။လာမယ့်9နှစ်အတွင်းမှာထောင်တွေကနေပြီးတော့ American တပ်တန်းလောက်ကိုအာမခံနဲ့ဖြစ်ဖြစ်ခံဝင်နဲ့ဖြစ်ဖြစ်လွတ်လာဖို့အကူအညီပေးနိုင်မှုသူတို့မျှော်လင့်ထားပါတယ်။
You want to be very clear. You know, if someone commits a crime, they should go to jail. But these things are just disproportionate in the whole world.
ဒါတူမဆိုသူတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်ထောင်ကိုသွားရမယ်ဆိုတော့ရှင်းပါတယ်။ဒါမို့လည်းပြစ်မှုနဲ့ပြစ်တယ်မမျှတာတွေရှိနေတာကိုလည်းကဘာကြီးကသိပါတယ်ဆိုပြီးတော့ဂျေစီပြောသွားပါ။အခုလိုမျိုးဆေးကြောက်လုပ်ငန်းကဂျေစီလောက်ကိုင်းနေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကနောက်ဆုံးတစ်ခုပါ။သူကအဝတ်ထည်လုပ်ငန်း၊ဗီဒီယိုဂိမ်းပြီးတော့ဥပအငှားယဉ်လုပ်ငန်းတွေမှာလည်းသူရင်းနှီးမြှုပ်နှံထားတာတွေရှိပါတယ်။ဒီလိုလုပ်ငန်းတွေကြောင့်လည်းထိတ်ဆုံး hip hop အမှုပညာတဲ့တယောက်ကပြီးခဲ့တဲ့လက Forbes magazine မှာဖော်ပြခံရတဲ့တန်းချွဲတထေးဘွားအထိသူရောက်သွားစေခဲ့ပါတယ်။အခုသူဝင်ပါတဲ့ဈေးကြောက်လုပ်ငန်းကတော့အမှုပညာလေရီကြားထဲမှာရေးပန်းစားတာပါ။ Rap အဆိုတော့ Snoop Dogg က Live Swine Snoop ဆိုတဲ့သူ့ရဲ့ကိုယ်ပိုင်လုပ်ငန်းတော်ရှိပါတယ်။မင်းသမီး Whoopi Goldberg ကလည်းဈေးပြေဝါပြေဈေးကြောက်လုပ်ငန်းတစ်ခု2016ထဲကထောင်ခဲ့တာပါ။အမျိုးသမီးဓမ္မတာလာတဲ့အခါမှာနာကျင်နာတွေကိုကုစားပေးဖို့သူကရည်ရွယ်တယ်လို့ဆိုပါတယ်။အမေရိကန်ကရုပ်ရှင်လောကမှာလူတွေစိတ်ဝင်စားနေတဲ့အတွင်းကတော့နာမည်ကျော်မင်းသားကြီး Kevin Spacey နိုင်ငံတော်တရားလုံးမှုနဲ့တရားစွဲခံရတဲ့အမှုကိစ္စနဲ့ပတ်သက်တဲ့အခြေအနေပါ။အခုတော့ဇူလိုင်လ18ရက်နေ့ရက်စွဲနဲ့တရားရုံးကသူ့ရဲ့အမှုကိုပလန့်လိုက်ပါတယ်။လွန်ခဲ့တဲ့3နှစ်ကျော်ကသူကလိမ္မာရေးဆိုင်ရာစော်ကားမော်ကလုပ်ခဲ့လို့စွပ်စွဲထားတဲ့အဲဒီကအသက်18နှစ်အရွယ်ကောင်းလေးကတရားရုံးမှာဆက်ဆိုဖို့ညှင်းဆိုခဲ့လို့အစိုးရရှိနေတဲ့တီးမှုကိုစိတ်ဆက်လို့မရတော့ဘဲနဲ့အခုလိုပလတ်လိုက်တာပါအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရအခုလိုမျိုးတရားလိုကသူထွက်ဆိုရမယ့်အနေအထားကိုညှင်းဆိုခွင့်ရှိပါတယ်မင်းသားကယ်ရင်စပေးစ်ကတော့အရင်ကလေးကသူ့ရဲ့ပုံမှာဆွဲဆိုထားတာတွေကိုညှင်းနေတာဖြစ်ပါတယ်ရှင်အမေရိကန်နာမည်ကြီးအစိုးရမက်ဒေါနာတရားကိုဘလို့ပဲကန့်ွက်ဖို့ကြိုးစားကြိုးစားဒီနေ့ရည်စားဟောင်းတရားကိုပြတ်ဆဲခဲ့တဲ့ဆောင်လေးလံတင်မရောက်အောင်လို့မလုံနိုင်ခဲ့ပါဘူးဇူလိုင်လ18ရက်နေ့မှာပဲဒီနေ့ရည်စားဟောင်း2 part 2ပြတ်ဆဲခဲ့တဲ့ဆောင်လေးလံတင်ခဲ့ရပါလေးလံတင်တဲ့အထဲမှာသူ့ရဲ့အတွင်းရန်ပေါင်းမီတစ်ထည်နောက်ပြီးတော့သူ့ရဲ့ကလေးနဲ့ညှိနေတဲ့ brush B တစ်ချောင်းနဲ့ကွဲလွန်သူရည်စားဟောင်း rap ဆိုတော့2 part 8ကောရည်တဲ့သူ့ကိုဖြတ်တဲ့ဆောင်လေးပါပါတယ်1982ခုနှစ်ကနေ2003ခုနှစ်အထိမက်ဒေါနာအတွက်အလုပ်လုပ်ခဲ့တဲ့ Darlene Luce ကဒီပစ္စည်းတွေကိုလေးလံတင်ရောင်းချတာဖြစ်ပြီးတော့ဒီလိုမျိုးသူ့ရဲ့လက်ထက်မှာရှိတဲ့မက်ဒေါနာပိုင်ဆိုင်တဲ့ပစ္စည်းတွေလို့တလို့အသုံးပြုခွင့်အတွက်2004ခုနှစ်ကလေးကမက်ဒေါနာနဲ့သဘောတူညီမှုရယူထားတာပါမက်ဒေါနာကိုဖျက်ဆီးရတဲ့ကြီးကတော့အိမ်စာရေးတဲ့အချိန်မှာထောင်ချနေတာဖြစ်ပါတယ်မ မတော်တော့ကလူပြူအမျိုးသမီးဖြစ်လို့အဲ့လိုမျိုးလူပြူအမျိုးသမီးနဲ့ချက်ကြိုက်တာကသူ့ရဲ့ရက်ဖီကအစိုးအလုပ်ကိုထိခိုက်စေတယ်။ဒါကြောင့်မလို့သူတို့ဇလန်ရက်စဲကြရအောင်လို့ဒေထားတာပါ။ဒါမဲ့လည်းသူကမင်းကိုနာကျင်စေဖို့ကိုမကြည့်ရပါဘူးလို့လည်းတောင်းပန်ထားပါတယ်ရှင်။ ဟောင်ကောင်မှာတော့ဒီနေရာဒီကော့တေးရမကာကြီးတိုက်သူတွေကြမှာရေပန်းစားတဲ့အဓိကတော့ဂျက်ဖရူဆိုတဲ့ပိန်းနေသည့်ဖြစ်ပါတယ်။ကော့တေးရမကာဆွဲလန်းတဲ့သူတွေကထူးခြားတဲ့အနက်အရာသာအသစ်ချဖွေတော့ဒီပိန်းနေသည့်ကိုမျက်စိကျသွားကြတာပါ။ဒီပိန်းနေသည့်
ဂျက်ဖော်ဒ်ထရိတ်လို့နာမည်ပေးထားပြီးတော့ကော့တေးလ်ရမကာအချို့ရီကိုဂျက်ဖော်ဒ်ထရိတ်လို့နာမည်ပေးထားပြီးတော့ကော့တေးလ်အဆက်ပြိုင်ပွဲမှာဆူရထားတာပါ။အလောင်းပြီးပေါ်ရမီဟောင်ကောင်အောင်းနမ်လီဒီမွန်ဖော်ဒ်ရှယ်လီတိုင်းစ်ရဲ့မြို့သမီးကဒီဖြော်ရင်နဲ့ဒီအဂျီယိုရီဇာဗ်ဝေါ်ကလပ်ကော့တေးလ်ကြိုင်ပွဲမှာနိုင်သွားတာပါ။ကြိုင်ပွဲဝင်တဲ့ထိုင်ကဟောင်ကောင်မှာသူင
ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေတွေနဲ့တိုင်းမှာစတင်ထုတ်လွှင့်နေ VOA Facebook
စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါပြီနော်အားဟဲမအောင်ရအားဟဲမအောင်ချင်းတိတ်တောင်းတဲ့စာတင်ပရိုဂရမ်ကိုနေတိတ်ပရိုဂရမ်ဒီစကရီးစ်တဲ့ခါတော့ကအနုပညာအားကစားစာပေခြင်းမှုစသဖြင့်နေပဲတီးတီးကထင်ရှားကြော်ကြားလူသိများသူတွေရဲ့အကြောင်းတပတ်အတွင်းသတင်းထွေထွေကိုမှတ်ရေးတင်နာကြော်ကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံး phone တွေရော iOS စနစ်သုံး phone တွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ်။
VOA ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့စာရေးဆရာပကြီးအနုပညာရှင်ကဲစုသားဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာပါရှင်။
နာမည်ကကျက်စုသားပါညီမကလာရီကိုအင်္ဂလိပ်ပြန်ပါတယ်ပတိလဲဆွဲတယ်ဒါပတိအသေးခေါ်ဆောင်ပါတယ်ပြီးပါတယ်အခုချိန်ကတော့အင်္ဂလိပ်လိုပြီးပါတယ်ကျွန်တော်ဒီနေ့ဖေဖော်ဝါရီလတုန်းကလည်းကျွန်တော်ရဲ့တပည့်ရှင်ဆိုတဲ့အင်္ဂလိပ်လိုပြီးတဲ့ဝတ္ထုရှင်ကိုအိုင်နမ်နဲ့အခြေစိုက် ဒီပြည်ပြည်လာပြီလေဒီမျိုးကတော့ခေါင်းလေးရောက်နေတာအဲ့ဒါတော့လေးကိုကြားပါပြီတောက်ပိကန်လေးဂူကာလာတိဘယ်လိုဖြစ်ပြီးအများကြီးတက်တန်းတဲ့ပြီးတောက်ပိတုံးကလူကြီးဒါလည်းပဲသူတို့နဲ့သူရဟန်တဲ့သူတို့အကြဆက်ကြတော့ငယ်ငယ်လူကြတယ်အကြဆက်ကြတယ်အဲ့တော့အဲ့ဒီခေတုံးကပြပိုင်တုံးနေလေဆိုတော့တောက်သားတွေတောက်သားတွေနောက်သူတို့ပြီးပြီးပေါ့အဲ့မှာ ကျောက်ကျလေသူတို့ပြန်ရတယ်ဖက်အောင်သူတို့ပြေးတယ်ပြေးပြီးတော့အဲ့ကျောင်းတွေလည်းငယ်ငယ်လေးကမှအကြကြကြရတော့ပြီးတော့အဲ့မှာအဲ့နေပြီးသွားတော့နောက်ဒါရမကျွန်တော်ကျောက်ဆင်းမှာတောင်မှဒီဖွင့်နိုင်တဲ့ကျက်နဲ့ဒီမတင်နိုင်တဲ့ကျက်ပေါ့အတားကိုအစိမ်းစားတဲ့ကျက်အတားကိုမြည်ကြည့်စားတဲ့ကျက်ပုတ်စားတဲ့ကျက်အဲ့လိုမျိုးကျွန်တော်အစီအစီကြည့်ခဲ့ကြရတော့ပြီးတော့အဲ့မှာနောက်ပါကတ်တူတက
ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒီရောင်ကြီးရာစီစဉ်ကိုအခုလိုတနင်္လာနေ့ညပိုင်းမှာအသစ်90နိုင်ပြီးကြာသပတေးနေ့မနက်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရခြင်းမနက်ပိုင်းအင်္ဂါနေ့မနက်ခင်း6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလှိုင်းဒိုမီတာ24 40 50တဲ့လှိုင်းလမီတာ190ကိုဇယ်လိုကနေဖမ်းယူနိုင်ပါတယ်။
အခုတနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
အမေရိကန်တရှိစက်ခွန်ရောက်ကိုဖန်စီထားပြီးအဲ့ဒီထဲကတချို့ကိုတည်တင်ထားလိုက်ပြီးလို့အီရန်နိုင်ငံကဒီကနေ့ကြေညာပါတယ်။ဒီတချို့တွေကိုပြီးခဲ့တဲ့နှစ်အတွင်းကဖမ်းခဲ့တာဖြစ်တယ်လို့အီရန်ထောက်လိုင်းဌာနကဆိုပါတယ်။အဲ့ဒီလူတွေဟာအမေရိကန်ဗဟိုထောက်လိုင်းဌာန CIA အတွက်စစ်ဖက်နဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကနေလျှို့ဝှက်အချက်လက်တွေကိုစုဆောင်ရယူခဲ့ကြတယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့ အင်ဂျီရိုမာတွေ့ဆုံတဲ့အခါကာလာရှိကြဖြစ်နေတဲ့အာဖဂန်စစ်ပွဲကိုနိုင်ငံရေးနဲ့ဆုံးသက်ဖို့လိုအပ်တဲ့အကြောင်းအလေးပြုပြောကြားသွားမယ်လို့သုံးရကြတရားဝင်ခီးစဉ်နဲ့အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကပြောပါတယ်။ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ရကြုံမှာတနင်္လာနေ့ကဒီမိုကရေစီရေးဆန္ဒပြသူတွေကိုအဒီကယုံနေနေရေးတပ်ဖွဲ့ကမျက်ရည်ပ
အများဆုံးဖြစ်လာလိမ့်မယ်လို့ထိုင်းဆရာကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ကယ်တင်ခံရသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့လည်းဆိုပါတယ်။အင်းဒီမလေးရှားနိုင်ငံထဲမှာလူအကတက်တာတဲ့လူသမားလူဝက်ချက်များနေတာကြောင့်အခုလိုတရားမဝင်လူမောင်ခုကူးတဲ့လုပ်ငန်းကြီးထွားလာနေတာလို့လည်းပြောပါရယ်။ဒါပေါ်ကဘယ်သူမှမရောက်သေးတဲ့နေရာတစ်ခုမှာစူးစမ်းလေ့လာဖို့လာစင်းရင်တစဉ်တည်ဆောင်သွားတဲ့ဒုံးရင်ကိုအင်းဒီနိုင်ငံရှေ့ပိုင်းဆရီဟာရီကိုတာရက်မှာရှိတဲ့အာဂါဒစကန်ကနေဒီကနေ့အောင်းအောင်မြင်မြင်လှုပ်တင်လိုက်ပါရယ်။အင်းဒီနိုင်ငံအာဂါဒနည်းပညာအင်အားကြီးနိုင်ငံတစ်ခုဖြစ်လာဖို့ရည်ရွယ်တဲ့ဒီစီမံကိန်းရလာပေါ်ဆင်းမဲ့ခြင်းကိုလှုပ်တင်လိုက်တာဖြစ်ပါရယ်ခင်ဗျာ။
တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဆွေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ11နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.